မြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တိကျခိုင်ပါတဲ့ကာကွယ်စောင့်ရှောက်မှုတွေပေးနိုင်ဖို့တိထက်ပို့ပြီးလှုပ်ဆောင်သွားကြဖို့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂလူဦးရေရန်ပုံငယ်အဖွဲ့ UNFPA နဲ့ကုလသမဂ္ဂအမျိုးသမီးဌာနမြန်မာနိုင်ငံ UN Women in Myanmar တို့ကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်ဒီလိုအခြေနိုင်ငံရေးအခြေအနေဒါမှမဟုတ်လုံခြုံရေးအခြေအနေတွေအရချွင်းချက်မရှိစေရဘဲအသက်အန္တရာယ်ကနေလွတ်မြောက်လာပြီးရှင်သန်နေသူအမျိုးသမီးတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတရားမျှတမှုလုံခြုံမှုကာကွယ်စောင့်ရှောက်မှုစတာတွေအပါအဝင်အမျိုးသမီးတွေအတွက်လူမျိုးရေးဝန်ဆောင်မှုလုပ်ငန်းတွေရရှိနိုင်ဖို့နဲ့ဒီစောင့်ရှောက်မှုတွေကိုအမျိုးသမီးတွေအနေနဲ့ဆက်သွယ်ရယူနိုင်ဖို့တွေကိုလည်းတရားအောင်ပြုလုပ်သွားဖို့တိုက်တွန်းထားပါတယ်အခုလိုတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုစောင့်ရှောက်မှုတွေပေးနေတဲ့အမျိုးသမီးနဲ့ကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်အရဖက်အဖွဲ့အစည်းတွေကိုပံ့ပိုးပေးဖို့လိုတယ်လို့လည်းတိုက်တွန်းပါတယ်ကိုဗစ် -19 ကြောင့်ဖြစ်စေဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုကြောင့်ဖြစ်စေအရေးပေါ်အခြေအနေကြီးညာထားတာတွေနဲ့ကန့်သတ်ချုပ်ချယ်ထားတာတွေဟာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကျူးလွန်တာတွေအတွက်အကြောင်းပြစင်ကြေးပေးစရာတွေမဖြစ်စေရဘူးလို့ပြောဆိုထားပါတယ်ခင်ဗျာ